စကိုင်းတိုင်းခင်ဦးမြို့နယ်ကုန်းကြီးရွာကိုစစ်တပ်ကဇူလိုင်5ရက်နေ့ကနယ်မြေရှင်းလင်းရေးဝင်ရောက်ခဲ့ပြီးဒီကနေ့ဇူလိုင်9ရက်ရွာကပြန်ထွက်သွားတဲ့အချိန်မှာတော့ရွာထဲမှာမီးလောင်သေဆုံးနေတဲ့အလောင်းတစ်လောင်းတွေ့ရှိခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။နေအိမ်အပြင်ရွာကအသားစားကြက်မွေးမြူရေးခြံ12ခြံနဲ့မီးလောင်ခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတဲ့အရက်သားတွေလည်းရှိတယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးက VOA ကိုအခုလိုပြောပါတယ်။
9ရက်နေ့တညရက်6ရက်နေ့တညရက်9ရက်8တာပေါ့9ရက်နေ့မနေ့ကထွက်သွားတာပေါ့။အဲ့မှာနေအိမ်ကရွာထဲက12လုံးရွာပြင်က10လုံးအဲကြက်ချံတွေကအကောင်တစ်ချံတစ်ချံကို3-4တောင်မွေးထားတဲ့ကြက်ချံကအဲ12ချံမီးရှို့သွားတာပေါ့နောက်ကျတော့အဲ့မှာပြည်သူတဦးဘသူလဲတော့မသိသေးဘူးအဲ့တဦးတော့မီးရှို့ပြီးတော့တတ်ထားခဲ့တာပေါ့နောက်ကျတော့ဖမ်းပြီးခံရတဲ့လူတွေလည်းမလို့သေးဘူးဆိုတော့ဘသူတတ်ခံရမှန်းတော့ဒီမကြည့်နိုင်သေးဘူးပေါ့အဲ့ခံသွားတဲ့သူတွေကလည်းဥမာရစင်ကဆိုရင်2ဦး3ဦးရှိတယ်လက်ပံကုန်းကလည်း4-5ဦးရှိတယ်အဲအလုံးပေါင်း10ဦးကျော်ပေါ့ရှိမှာပေါ့
ကြက်ချံတွေဟာကုမ္ပဏီတွေနဲ့ဒေသခံတွေဖက်ဆက်မွေးတဲ့ခြံတွေဖြစ်ပြီးရွှေဘိုမန္တလေးစတဲ့မြို့တွေကိုပို့ဆောင်တာဖြစ်ကမီးရှို့ခံရတဲ့အတွက်ကြက်ကောင်ရီ4000ကျော်သေဆုံးခဲ့ရပါတယ်စစ်တပ်ဟာကုန်းကြီးရွာကနေတဆင့်ရွှေဘိုမြို့ဘက်ကိုထွက်ခွာသွားပြီးဖမ်းဆီးခေါ်ဆောင်ခံရတဲ့အရက်သားတွေကိုလည်းပြန်မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်ခင်ဦးမြို့နယ်ထဲမှာကျေးရွာ90ကျော်ကနေအိမ် 9,000 ကျော်မိရှုခံခဲ့ရပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေရောအရက်သားတွေအပါအဝင်စုစုပေါင်းလူ300နီးပါးတေဆုံးခဲ့တယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်ဒီတော့အတွင်းမန္တလေးတိုင်းမြင်းကြံမြို့နယ်တဲကရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကျေးရွာတွေမှာလည်းဒီရက်ပိုင်းနေအိမ်တွေမိရှုခံခဲ့ရပြီးအရက်သားတွေမိရှုတပ်ဖြတ်ခံခဲ့ရပါတယ်ဇူလိုင်3ရက်မနေ့ပိုင်းကရွှေဘော်ကျွန်းရွာမှာစစ်တပ်ထောက်ခံသူ3ဦးကိုဒေသအတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးအဖွဲ့အစည်းတစ်ခုကပြစ်ခတ်ခဲ့လို့တေဆုံးခဲ့ပြီးတဲ့နောက်ပိုင်းဇူလိုင်4ရက်ညသကောင်အချိန်မှာအမည်မသိလက်နက်ကင်ဆောင်ထားသူတွေဟာကား3စီးနဲ့ရောက်ရှိလာပြီးနေအိမ်တွေမီးရှို့ဖျက်ဆီးကအရက်သား3ဦးကိုတပ်ဖြတ်သွားတာလို့အဲ့ဒီအခြေအနေကိုသိရှိသူတဦးကအခုလိုပြောပါတယ်4ရက်န
ေ့12နာရီကျော်ဟောပါညပိုင်းပေါ့နော်မြင်းညာဘက်ကနေထွက်လာတာအဲပိုးကြီးက3စီးနဲ့ပေါ့နော်ပြေပေါ်ကျွန်းရွာကိုဝင်နေပြီးတော့ဟာတာတော့ပြီးတူအိမ်တွေကို7လုံးပေါ့မိရှုပ်သွားတယ်အဲလူ2ယောက်ကိုကျတော့ငွေပေါ်ကျွန်းရွာကနေဖမ်းပြီးတော့ဟာတာတော့အဲ့လိုမျိုး30ကျော်လောက်အဲမျိုးသမီးကိုကျတော့အဲ့လိုမျိုးမိဖို့လည်းပြတ်ထက်သွားတယ်အဲအိမ်ထဲကိုပေါ့မျိုးသားတူကလည်းအဲ့လိုပဲပျောက်နေတယ်ဆိုပြီးလိုက်ရှာတာမတွေ့ဘူးနောက်ပြီးတော့သူဝတ်ထားတဲ့လက်စွပ်လေးတွေ့တော့မှအော်တူပဲဆိုပြီးတော့ဖားကြီးတယောက်ပါသေးတယ်ဖားကြီးကတော့သူကဟောပြစ်လို့မလို့လေးဖြတ်နေတာလေလေးဖြတ်လို့မလို့မပြေးနိုင်လို့မလို့တော့မိသေးပါသွားတာခင်ဗျဟုတ်ကဲ့ပ
ါရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကြေးရွာဟာရွာချင်းကလျက်ဖြစ်ပြီးငွေဘော်ကျွန်းမှာဖမ်းဆီးပြီးရွှေဘော်ကျွန်းရွာမှာတပ်ဖြတ်ခံခဲ့ရတာပါမီးလောင်တေဆုံးသူတွေဟာမပွားစီအသက်35နှစ်ကိုကျော်စိုး55နှစ်နဲ့ရွှေဘော်ကျွန်းရွာကအသက်80ကျော်ဒေါ်တန်းကြည်တို့ဖြစ်ပါတယ်နေအိမ်တွေကိုမီးရှို့သွားသူတွေဟာအရက်ဝတ်တွေနဲ့လက်နက်တွေကင်ဆောင်ထားပြီးညမှောင်နေတဲ့အချိန်ဖြစ်လို့ဘယ်အဖွဲ့အစည်းဆိုတာကိုခွဲခြားမရပေမဲ့စစ်တပ်ထောက်ခံသူ3ဦးပြစ်ဒဏ်ခံခဲ့ရလို့တေဆုံးသွားပြီးတဲ့နောက်မှာအခုလိုနေအိမ်တွေမီးရှို့တာဖြစ်တဲ့အတွက်စစ်တပ်ထောက်ခံတဲ့ဖြူစော်ရီးတွေဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်အခုလိုနေအိမ်တွေမီးလောင်ပြီးအရက်သားတွေတေဆုံးရတဲ့အတွက်ဒေသခံကျေးရွာသားတွေကတော့ဘေးလွတ်ရအနီးအနားကကျေးရွာတွေကိုထွက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ